မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုမှာတာဝန်ရှိသူဖြစ်ကုလသမဂ္ဂကဆွဆွဲထားတဲ့တပ်မတော်ကာကွယ်ဦးစီးချုပ်ရဲ့ Twitter အကောင့်ဆက်ပြီးရှိနေတဲ့အတွက်ဖြတ်သိမ်းပေးဖို့ Twitter ကုမ္ပဏီနဲ့တွေ့ဆုံရမှာအဓိကတောင်းဆိုခဲ့ကြောင်းမြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌက VOE ကိုပြောပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်ကယ်လီဖိုးနီးယားပြည်နယ်က social media ကုမ္ပဏီကြီးတွေဖြစ်တဲ့ Facebook, Twitter နဲ့ Google တို့ရဲ့အခြေဆိုင် Silicon Valley မှာလူထုခြေပြုအဖွဲ့အစည်းတွေလုံခြုံတဲ့ဒီနဲ့အတိုက်ခိုက်ခံရသူတွေနဲ့ကုမ္ပဏီကတာဝန်ရှိသူတွေဟာမေလ၈ရက်နေ့ကနေ၉ရက်နေ့ထိ၂ရက်ကြာပထမဆုံးကြိမ်တွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံပွဲမှာအဓိကပါဝင်ခဲ့တဲ့ London အခြေဆိုင်မြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကမြန်မာနိုင်ငံမှာ social media တွေအထူးသဖြင့် Facebook ကနေတဆင့်လူမျိုးဘာသာခွဲခြားမုန်းတီးတဲ့စကားတွေဖြန့်ချီခဲ့ပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာကုလသမဂ္ဂကသတ်မှတ်ထားတဲ့လူမျိုးတုံးတပ်ဖြတ်မှုရောက်တဲ့အထိမြန်မာစစ်တပ်ရဲ့အင်အားသုံးနယ်မြေရှင်းလင်းမှုကိုလူအများထောက်ခံဖို့ Facebook ကိုအသုံးပြုခဲ့ပုံတွေကိုတင်ပြခဲ့တယ်လို့ပြောပါတယ်ဒါအပြင်ဆွေးနွေးပွဲမှာ social media ကုမ္ပဏီတွေရဲ့တုံ့ပြန်ချက်တွေနဲ့ပတ်သက်လို့သူကအခုလို VOA ကိုပြောပါတယ်
သူတို့တုံးပြန်ချက်ကအင်မတန်မှကောင်းပါတယ်။ဘာဖြစ်လို့လဲဆိုတော့တချို့တွေဆိုရင်သူတို့ကငိုကြပြီးတော့ပေါ့နော်။မျက်ရည်တွေဝဲပြီးတော့ငိုကြတယ်အထူးသဖြင့်သူတို့ကိုကျွန်တော်တို့ကတိတိရှာရှာကိုရိုဟင်ဂျာလူမျိုးနဲ့မြန်မာပြည်မှာမြန်မာမွတ်စလင်တွေမိတ်ချီလာမှာဘလို့တပ်ဖြတ်ခံရခံခဲ့ရတာအထူးသဖြင့်2019နောက်ပိုင်းမှာရိုဟင်ဂျာတွေကိုမိုးရှုံမှုကြီးမင်းအွန်လိုင်းကဒါမပြီးသေးတဲ့အလုပ်တစ်ခုဆိုပြီးတော့ Facebook ပေါ်ကနေတေးချာရေးပြီးတော့ဒါကိုဖြန့်ခဲ့တယ်အဲ့ဒီအတွက်ရိုဟင်ဂျာအများကြီးတပ်ဖြတ်ခံခဲ့ရတယ်ရိုဟင်ဂျာတွေတပ်ဖြတ်တဲ့မုန်းတီးမှုမှလူအများစုရဲ့လက်ခုပ်ထိခဲ့တယ်ပေါ့နော်ဒါတွေက misinformation ကြောင့်ဖြစ်သွားတယ်ဆိုတဲ့ဟာကိုကျွန်တော်တို့တေးချာပြောပြထားတယ
်အဲ့တော့ဒီတွေ့ဆုံလိုက်တဲ့ထူးခြားမှုပေါ့နော်နောက်ဆုံးဒီလိုတွေ့ဆုံလိုက်ထူးခြားမှုသုံးသက်ချက်ပြောပြပါအောင်ရှင
်သူတို့နဲ့တွေ့လိုက်ကြတဲ့အချိန်ဘာဖြစ်လာနိုင်လဲဆိုတော့ Facebook ကနေသူတို့ကစနစ်တကျသူတို့အခုကနေသူတို့ကဟိုဟာ Facebook Twitter monitor လုပ်ဖို့အနေထားတစ်ခုတော့ဖြစ်လာမယ်လို့ကျွန်တော်မျှော်လင့်တယ်နောက်တစ်ခုကသူတို့ပြောတဲ့ပုံစံအတိုင်းကတော့သူတို့ကမြန်မာပြည်နဲ့ပတ်သက်လို့သူတို့က seriously သူတို့ review လုပ်မယ်သင်္ချာဒီကိစ္စတွေကိုသူတို့ကပို့ပြီးအရင်က review ဆိုင်မယ်လို့ကျွန်တော်တို့အနေနဲ့ထင်ရပါတယ်ဘာဖြစ်လို့လဲဆိုတော့အထူးသဖြင့်ကျွန်တော်တို့နောက်နှစ် election လာမယ့်ကိစ္စမှာဒီမှာကျွန်တော်ပြောထားတဲ့အတိုင်းပေါ့ election လာမယ့်ကိစ္စမှာအမျိုးသားရဲ့ဆိုးရွားတွေရဲ့ election အတွက်အခုတည်းကနေသူတို့ကတတိအမအယောင်တွေလုတ်ပြီးတော့လူမျိုးတွေကြမြန်မာပြည်မှာပေါ့နော်လူနေစုတွေအထူးသဖြင့်ရိုဟင်ဂျာနဲ့တခြားလူနေစုဟာရွေးကောက်ဝင်းမတိုင်ဘူးကအတုံးရှာခံရဖို့ဆိုရင်ရတယ်လို့အဲ့ဒီအတွက်သူတို့ကဒီဟာတွေကိုယူဆိုင်မယ်လို့ကျွန်တော်ထင်ပါတယ
်အထူးသဖြင့်ရိုဟင်ဂျာတွေအပေါ်ပြစ်မှုကျူးလွန်မှုတွေမှာအဓိကတာဝန်ရှိသူလို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကဆွဆွဲထားတဲ့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook အကောင့်မရှိတော့ပေမဲ့ Twitter အကောင့်ဆက်ပြီးရှိနေတာဖြစ်တာကြောင့်ဒါကိုဖျက်သိမ်းပေးဖို့ Twitter ကုမ္ပဏီကတာဝန်ရှိသူတွေကိုတင်ပြခဲ့ကြောင်းဦးထွန်းခင်ကပြောပါတယ
် Twitter မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပုံတ Twitter handle ကိုအခုဒီသူတို့ကသုံးသွင်းပေးထားတယ်။သူဟိုဟာပေါ့ tweet မလုပ်ပေမဲ့လည်းအခုဒီသူ handle ကရှင်းနေတော့မယ်။အဲ့ဒီ handle ကိုဘိုးချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Twitter ကိုဖျက်သိမ်းဖို့လို့ကျွန်တော်တို့တောင်းဆိုထားပါတယ်။သူတို့ကတော့ Twitter ကတော့တိတိကျကျသူတို့ကတော့ action မျိုးလို့ကျွန်တော်တို့ပြောထားပါတယ်ဆိုရ။နောက်တစ်ခု Facebook ကကုလသမဂ္ဂဆက်လက်ရှာဖွေစူးစမ်းရေးအဖွဲ့ကတောင်းဆိုထားတဲ့အတိုင်းအမုန်းတရားတွေပြန့်ပွားနေတာကိုစုံစမ်းစစ်ဆေးပြီးတော့လူတရားထက်ပိုပြီးခံထားဖို့ဆိုရဟာကိုအဲ့ဒီနေရာမှာ Facebook ကသူတို့ရဲ့ recommendation ကိုတောင်းဆိုချက်တွေကိုအခုဒီပါတခုမှလုတ်ခဲ့တယ်ဆိုတာမတွေ့ရဘူးပြီးတော့လူတရားကမလုံလောက်ဘူးတရားထက်အများကြီးလိုအပ်တဲ့ဟာကိုကျွန်တော်ထောက်ပြထားတယ်ဆက်ပြီးတော့ Rohingya အပါအဝင်ခရှင်ရှမ်းကရင်ဒီလိုတိုင်းရင်းသားအများစုကို Facebook မှာခံထားဖို့လိုအပ်တယ်ဘာဖြစ်လို့ဆိုတော့အမုန်းတရားတွေပွားတဲ့နေရာမှာက sensitive ခါတွေကြတော့အဲ့လိုလူနေစုအားလုံးမြန်မာပြည်မှာပါတင်တယ်ပြီးတော့ဒီနေရာမှာသူတို့အနေနဲ့ MIPS နဲ့အလုံးမလုံးပဲမဲ့ MIPS ကစစ်တပ်နဲ့ရင်းနေတဲ့ Think Tank Group လို့ပြောလို့ရတယ်ဆိုတော့မြန်မာပြည်ပြည်မှာရှိနေတဲ့ Civil Society တွေနဲ့ဆွေးနွေးပြီးတော့မှဖြတ်ပြီးတော့ဒီဟာလေးတွေကိုဘယ်လိုရပ်ဖို့အခွင့်အရေးပေါ့ကိုကျွန်တော်ပြောထားပါတယ
် Facebook Twitter နဲ့ Google Social Media ကုမ္ပဏီကထိပ်ပိုင်းအရာရှိတွေနဲ့ကဘာတလွားကလောက်ကျန်တဲ့င်းနဲ့တိုက်ခိုက်ခံရသူတွေပထမဆုံးချိန်တွေ့ဆုံပွဲမှာမြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်အပြင်အသက်အန္တရာယ်ချိန်ချောက်ခံနေရတဲ့ဖင်လန်သတင်းတောက်တဦးနဲ့အမေရိကန်ပြည်ထောင်စုကဆန်ဒီဟုတ်ကြောင်းပစ်ခတ်မှုမှာတေဆုံးခဲ့တဲ့ကျောင်းသားတဦးရဲ့ဖခင်တို့လည်းပါဝင်ပါတယ်ရှင်